နိုင်ငံတော်အကြီးညိုပြက်စီမှုငါပုံမှန်905ခခွေနဲ့ဘိုင်မွန်တဲချာနဲ့ထုတ်ဝေသူအယ်ဒီတာအဖွဲ့နဲ့သတင်းထောက်ကိုထောင်တန်းနှစ်နှစ်ချမှတ်လိုက်တဲ့ကိစ္စအပေါ်မီဒီယာဥပဒေနဲ့အညီဆောင်ရွက်ပေးဖို့သတင်းစာနယ်ဇင်းအသင်းအဖွဲ့တွေကကြေညာချက်အသီးသီးထုတ်ပြန်တောင်းဆိုလိုက်ပါတယ်။သတင်းမီဒီယာနဲ့မနိုင်တုံးရက်စစ်တပ်အကြမ်းနားလည်မှုတိစောက်နေချိန်ခုလိုသတင်းသမားတွေအပေါ်ပြစ်ဒဏ်ချအရေးယူလိုက်တဲ့အပေါ်နှစ်ဖက်ယုံကြည်မှုပြက်ပြားစေနိုင်တယ်လို့လည်းသတင်းမီဒီယာတာဝန်ခံတွေကတုံ့သက်ပါတယ်။အသေးစိတ်ကိုမဆုမုံကစူးစီးတင်ပြပေးထားပါတယ်ရှင်။
ထောင်စန်းစုကြည်နဲ့တိုင်းရင်းသားဒီမိုကရေစီအင်အားစုတွေကိုကြားဖြတ်အစိုးရဖြစ်နေတင်မြောက်တဲ့အကြောင်းဒီမိုကရေစီရဲ့စင်ဆက်မပြတ်လှုပ်ရှားမှုအင်အားစု MCDF ကကြေညာချက်ကိုသတင်းဖော်ပြခဲ့မှုနဲ့အပတ်စဉ်တုန်းဘိုင်မွန်တဲ့နေသတင်းချာနယ်ရဲ့ထုတ်ဝေသူအယ်ဒီတာနဲ့သတင်းတောက်ဒီကိုအောက်တိုဘာလ16ရက်နေ့ကနိုင်ငံတော်ကြီးညိုပြက်စီမှုစူပူအောင်လှုံ့ဆော်မှုပုံမှန်905ခါခွေနဲ့ပြစ်မှုထင်ရှားတယ်ဆိုပြီးဗဘဲတန်တရားရုံးကနေထောင်နဲ့နှစ်စီချမှတ်ခဲ့ပါတယ်ဒီလိုမျိုးဘိုင်မွန်တဲ့နေသတင်းသမားတွေကိုထောင်နဲ့ချမှတ်လိုက်တဲ့အပေါ်မြန်မာနိုင်ငံမှာလက်ရှိအသက်ဝင်နေပြီဖြစ်တဲ့သတင်းမီဒီယာဥပဒေနဲ့အညီဆောင်ရွက်ပေးဖို့မြန်မာနိုင်ငံသတင်းသာဆရာများအသင်း MGA ကကြေညာချက်ထုတ်ပြန်တောင်းဆိုလိုက်တယ်လို့မြန်မာနိုင်ငံသတင်းသာဆရာများအသင်းဥက္ကဋ္ဌဦးကိုကိုဆက်မှုတက္ကသိုလ်က VOA မြန်မာပိုင်းကိုပြောပါတယ
်။မြန်မာနိုင်ငံသတင်းသာဆရာတွေကဒီမီဒီယာနဲ့မနက်ကြီးတုန်းကအပါဝင်တက်မတော်နဲ့ဆွေးနွေးညှိနှိုင်းပြီးတော့ပြဿနာတစ်ခုကိုကြီးတဲ့မှုငယ်တယ်ငယ်တဲ့မှုပေါ်ပြောစီဖြစ်အောင်လို့နီလန်းနေချာပြီးခြေလာမှုတွေချမှတ်ဆောင်ရွက်နေတဲ့အချိန်ဖြစ်နော်ဒီလိုမျိုး compromise ပေါ့ကွ negotiation နဲ့နားလည်မှုနဲ့ understanding တည်ဆောက်နေတဲ့အချိန်မှာအခု challenge ပေါ်လာတဲ့ပြစ်ဒဏ်ကဒီ maximum challenge ဖြစ်နေတယ်ဒီဥပဒေရရင်ပြောရမယ့်ဆိုတာအမြင့်ပြစ်ဒဏ်ကိုပေးထားတာဖြစ်တဲ့ကဒီပေါ်မှာစေမကောင်းဖြစ်တယ်ဒီခြေလာမှုတွေနဲ့ချမှတ်ဆောင်ရွက်နေတဲ့အချိန်မှာတော့တတိယမြေဥပဒေဘောင်တွေကနေလို့ရှိနေတယ်ဘာလို့တတိယမြေဥပဒေကပါလဲပါလဲဆိုပြီးတော့ပြောတယ်တချို့အမှုတွေရှင်နဲ့ကြည့်နေပြစ်တာတွေပါတယ်တချို့အမှုတွေကတော့တတိယမြေဥပဒေအတိုင်းဆိုရင်ဒီနောက်ဆုံးမှာကခံရတော့ပြဆောင်ပြီးပြီးသွားတာတွေရှိတယ်တချို့အမှုတွေကတော့ဟိုတရားဥပဒေနဲ့ညီဆိုင်ရတာတွေပါရှိပါတယ်တော့ argue လို့ရတယ်ဒီအမှုကတတိယမြေဥပဒေအတိုင်းဆိုဘယ်ပါအကျိုးဝင်အောင်လို့ argue လုပ်ခွင့်ရှိတယ်အခုကတော့ကြားတာဒီအမှုတွေတတိယမြေဥပဒေထဲကိုဒီသူပြင်ကြတဲ့အခါမှာတတိယမြေဥပဒေလည်းလမ်းခံမှုကိုကြားရတယ်ဟိုတဆိုင်ရာဟိုနေတရားရေးဖွဲ့စည်းရအဲဒါကြောင့်ဒီတင်းကြီးကဥပဒေကိုလက်တွေ့ကျင့်သုံးပေးဖို့အဲ့လိုတော့တာ
ပါမြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီကလည်းဘိုင်မွန်းတယ်နေချာနဲ့အရေးကြေညာချက်ကိုတပြိုင်နက်တည်းထုတ်ပြန်ခဲ့ပါတယ်အခုလိုမျိုးသတင်းမီဒီယာသမားတွေပေါ်မှာပြစ်ဒဏ်ချအရေးယူလိုက်တဲ့အပေါ်သတင်းမီဒီယာဥပဒေနဲ့အညီထည့်သွင်းစဉ်းစားဆောင်ရွက်ပေးဖို့ကိုလည်းမြန်မာစာနယ်ဇင်းကောင်စီယာယီကတောင်းဆိုပါတယ်လို့မြန်မာစာနယ်ဇင်းကောင်စီယာယီရဲ့အဖွဲ့ဝင်ဦးဇော်သက်ထွေးကပြောပါတယ်
ကျွန်တော်တို့တရားစီရင်မှုကမျက်မျက်ကြတာဖြစ်ဖို့လိုအပ်ပါတယ်အဲ့လိုမျိုးဖြစ်နေကျွန်တော်တို့မီဒီယာဥပဒေဆိုတာကိုရင်းဆွဲပြီးတော့စစ်တော်ကအတီးပြူသမားလက်လက်ထိုးပြီးတော့အသက်ဝင်နေရပြီလို့ထုတ်ပေါ်ပြောဆိုတဲ့အချိန်မှာဘိုင်မွန်းတဲ့နေချာနေရသူတွေကိုကျွန်တော်တို့ရာဇဝတ်ဖြစ်မှုနဲ့ကျွန်တော်တို့တရားစွဲထောင်ချခဲ့ပါတယ်ငါ့မှာခါဝင်တဲ့ဆွဲရလောင်အတင်းထံမှုတွေယူဆပါတယ်ဒီကြီးညာချက်ပါဝင်လို့ကျွန်တော်တို့တိုင်းပြည်ရဲ့အုပ်ချုပ်ရေးပြပြမသွားဘူးလို့အတန်ဟိုးရင်စီးစိတ်ကြီးလူပိုင်းကြီးစီးတစ်ခုမှလည်းဆုံးရှုံးနေတာမရှိခဲ့ပါဘူးအဲ့လိုရှိခဲ့တဲ့တရင်သမားတွေကိုကျွန်တော်တို့စိတ်ဓာတ်ထိကြအောင်နောက်တစ်ခုကနောက်ထပ်အပြူမာလုံးလုံးကန်နေတဲ့တရင်သမားတွေကိုကျွန်တော်တို့ကြောက်လန့်သွားအောင်ကြီးရွယ်ပြီးတော့ချမှတ်ခဲ့တယ်လို့ကျွန်တော်တို့ခံစားနေရပါတယ်။ဒါတရားဥပဒေမှန်တိုင်းနဲ့မီဒီယာကြားမှာနားလည်မှုပြည့်ဝစေတဲ့လှုပ်ရှားမှုတွေဖြစ်ပေါ်မှုတွေလို့ကျွန်တော်ယူဆပါတယ်။ဒါကြောင့်မလို့ဒီအခြေအနေကိုသက်ဆိုင်ရာတာဝန်ရှိတဲ့နိုင်ငံပြုသူတွေအားလုံးကပြန်လည်သုံးသပ်ဖို့လိုအပ်ပါတယ်။ဒါကြောင့်မလို့မနိုင်ငံစာမျက်နှာပေါ်ပြန်တစ်ခုလို့ကြေညာချက်ထုတ်ပြန်ရတာဖြစ်ပါတယ်။
တင်းမီဒီယာနဲ့မန်နိုင်၃ရက်ကြာမြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီအနေနဲ့ပူးပေါင်းညှိနှိုင်းဆောင်ရွက်ဖို့အခြေခံမူပေါင်းတွေကိုသဘောတူညီမှုရရှိထားပြီးတော့မီဒီယာတွေနဲ့အစိုးရလွှတ်တော်တပ်နဲ့အာဏာပိုင်တွေကြားအပြန်အလှန်သတင်းစီးခြင်းမှုနဲ့နားလည်မှုတွေတည်ဆောက်နေတဲ့အချိန်အခုလိုမျိုးသတင်းသမားတွေအပေါ်မှာအမြင့်ဆုံးထောင်နဲ့ချမှတ်တာဟာယုံကြည်မှုကိုပြက်ပြားစေတယ်လို့ဦးစော်သက်ထွေးကသုံးသပ်ပါတယ
်ယုံကြည်မှုတည်ဆောက်ရေးကိုထိခိုက်နေတာပေါ့ဘာလို့လဲဆိုတော့အဝေးမှုရုံနဲ့တွေ့တော့လည်းကျွန်တော်တို့အားလုံးကကြောက်နေတဲ့အောင်တကယ်ကိုအပြူသဘောဆံပြီးပုံဝင်နေလေးဆွေးနွေးခဲ့တယ်။တရင်စည်းစင်းမှုတွေကောင်းအောင်လုပ်ခဲ့တယ်။ကိုနဲ့ပါဆင်စီရရှိအောင်ဆောင်ရွက်ခဲ့တယ်။ထိုနည်းစုစားပဲမိုင်းနဲ့တော့ကနေတည်ဆုံးတဲ့အခါမှာလည်းတယောက်နဲ့တယောက်တရင်သမားတွေရဲ့တရင်မှားယူပေါ်ပြမှုတွေကိုသူတို့ကထောက်ပြဆွေးနွေးဆိုကျွန်တော်တို့အနေနဲ့လည်းမိုင်းနဲ့တော့ကတရင်ရယူမှုခက်ခဲတဲ့ဟာတွေကိုအပြန်အလှန်ဆွေးနွေးပြီးတော့ဒါတွေကိုဘယ်လိုပြုမြင်မလဲဆိုတဲ့အခြေခံမှုကိုမှဆွေးနွေးခဲ့ကြတာပါ။ဒီလိုဆွေးနွေးတဲ့အချိန်မှာတရားဥပဒေမှန်တယ်ရတော့ကျွန်တော်တို့မီဒီယာသမားတွေပေါ်မှာကျွန်တော်တို့အခုချိန်ထိဆွေးနွေးပြီးတော့ကျွန်တော်တို့အပြူသဘောဆောင်ရွက်မှုတွေမတွေ့ရသေးပါဘူး
ဒီပုံမှန်905ခါခွေဟာငွေရန်သို့မဟုတ်ငွေရန်နဲ့ထောင်တန်းဆိုပြီးတော့ပြစ်ဒဏ်ချလို့ရတယ်လို့အမြင့်ဆုံးပြစ်ဒဏ်အဖြစ်ထောင်တန်းနှစ်နှစ်အထိချလို့ရတဲ့ပုံမှန်လည်းဖြစ်ပါတယ်။ဒါကြောင့်မို့လို့အခုလိုမျိုးသတင်းသမားတွေကိုအမြင့်ဆုံးထောင်တန်းချမှတ်လိုက်တဲ့အပေါ်မှာအာဏာပိုင်တွေရဲ့သတင်းသမားတွေအပေါ်မှာသဘောထားကိုသတင်းစာနေစဉ်လောကကမေးခွန်းထုတ်လာနေတာဖြစ်ပါတယ်ရှင်။